ကွမ်တုံသူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေရဲ့နိုင်ငံတော်စာပနာအခမ်းအနားကိုတက်ရောက်ဖို့တူချိုမှာရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားခဲ့တဲ့အတွက်မြန်မာတန်ယုံဝန်ထမ်းဟောင်းတစ်ယောက်ကစနေနေ့ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကောက်ွက်တဲ့အနေနဲ့အကြမ်းမဖက်ပူးပေါင်းဆောင်ရွက်ခြင်းမပြုတဲ့ CDM မလုံခြုံမှုမှာပါဝင်ခဲ့ပြီးရာဒုကဖယ်ရှားခံထားတဲ့တန်တမာဟောင်းဦးအောင်စိုးမိုးကိုတွေ့ဆုံမေးမြန်းပြီး The Japan Times သတင်းစာကတွေ့ဆုံမေးမြန်းထားတာပါအမေရိကန်ဒုတိယသမ္မတကမ်မလာဟဲရစ်စ်နဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်တို့ကိုနိုင်ငံခြားအစိုးရကိုယ်စားလှယ်တွေနဲ့အတူဂျပန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးစိုးဟန်ကိုတက်ရောက်ခွင့်ပြုတာဟာစစ်ကောင်စီနဲ့2022ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းမှုကိုအသီးမှပြုရာရောက်တယ်လို့တန်တမာဟောင်းဦးအောင်စိုးမိုးကပြောကြားပါတယ်ဗိုလ်ချုပ်ကြီးတွေကနိုင်ငံတကာအသိုက်အဝန်းကနေတရားဝင်အသိမှတ်ပြုတာကိုလိုချင်ကြပါတယ်။အာဏာသိမ်းလိုက်တာကိုလက်ခံစေချင်ကြပါတယ်လို့ဥအောင်စိုးမိုးကဆိုပါတယ်။ဂျပန်နိုင်ငံရောက်မြန်မာတွေကစစ်တပ်ကဘလို့လူကိုမှမဖိတ်ကြားစေလိုပါဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံသားအတော်များများကမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြတဲ့အတိုင်းနိုင်ငံတော်စာပနာကိုတက်ရောက်ဖို့စစ်တပ်ကိုဖိတ်ကြားတာဟာမြန်မာပြည်သူတွေအတွက်တော့မမျှတရာရောက်တယ်လို့ဥအောင်စိုးမိုးကယူဆပါတယ်။ပြည်ထောင်မြန်မာကြီးစာပနာမှာမြန်မာကိုမဖိတ်ကြားခဲ့တဲ့အတိုင်ဂျပန်ကလည်းလှုပ်ဆောင်ဖို့သူကတိုက်တွန်းသွားပါတယ်